အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီပါတီသစ်ဖြစ်နေမှတ်ပုံတင်တဲ့အခါမှာဦးဆောင်သူ22ဦးဆိုပြီးတော့ဒီစည်ရင်နဲ့တင်ပြမယ်ပေါ့နော်အဲ့စည်ရင်အရဆိုလို့ရှိရင်အရင်ဦးဆောင်ခဲ့တဲ့ဒီဥက္ကဋ္ဌဦးအောင်ရွှေတို့ဘာလို့မတွေ့ရတဲ့ခါကျတော့သူတို့အနားယူပြီဆိုတဲ့သဘောလားပါပါအ
ဲအဲ့လိုယူစားလို့ရပါတယ်ကမ္ဘာစစ်ကတော့အနားယူတာလဲသူတို့ကကျမကြီးကြောင့်လဲအဲဦးအောင်ရွှေကအနားယူပြီလို့ဆိုတဲ့သဘောနေနေတာကိုဆိုလို့ရှိရင်7နှစ်လောက်ရှိပါပြီတိတ်ရယ်လည်း90နဲ့အရင်ကနေဖြစ်နေတာဟုတ်ဒီအဖွဲ့ချုပ်ဒီဆောင်စင်ကပါခဲ့တဲ့ဦးလင်ဆိုလေအခုကျမကြီးခြေရတော်တော်လေးမကောင်းတဲ့အနေအထားမှာကြီးပါလေ။အဲ့လိုပေါ့။အဲ့တော့ဒီပုဂ္ဂိုလ်များရဲ့အခန့်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့သူတို့သာထူခြင်းသူတို့ဖယ်ရှားခြင်းသုံးဝင်ထွင်းချန်ခဲ့ခြင်းဆိုရယ်ပုံစံရှိပါဦး။ရိုးရိုးလိုလိုစေလောက်တာပါ။အဲ့တော့လည်းတကယ်ကျွန်တော်ပြောရမယ်ဆိုရင်ဒီ22ဦးဟာအမျိုးသားလူမျိုးစီအဖွဲ့ချုပ်ကိုပြန်လည်ပတ်ပုံတင်ဖို့အတွက်ဆန္ဒပြုသူများသိရင်ပဲဗျ။ဒါဥရောပသူတို့ဘာလို့လဲမဟုတ်ဘူးဆန္ဒပြုပြုရာသိရင်အဲ့ဒါပဲဆရာ
ဆိုတော့ဒီပုဂ္ဂိုလ်22ဦးဟိုပေါ့နော်ကျွန်တော်တို့ဒီရည်ညွှန်းပြောဆိုမယ်ဆိုလို့ရှိရင်စီးစီလို့ပြောဆိုလို့ရမလားဒါမှမဟုတ်ပါတီခေါင်းဆောင်အနေနဲ့ပြောဘယ်လိုပြောရမလဲဘာပါ့
မင်းဟုတ်ကဲ့မင်းဟုတ်ကဲ့ဘယ်လိုပြောသလိုဖွဲ့ချုပ်အတက်ကိုနော်ပြန်လေသတ်ဖို့ခြင်းပဲဖြစ်ခါပါသူတို့တီထောင်လူသူများရဲ့ဆန္ဒပြုသူများသိရင်ပြရမယ်လို့ကျွန်တော်အဲ့လိုနားလေတယ်ပေါ့ဗျာအဲ့တော့သူတို့ကဒီပုဂ္ဂိုလ်တွေဟာဒီစီးစီတို့ဘာလို့မဟုတ်ဘူးသူတို့မှာရှိတဲ့အတိတ်တွေကယာရုအတိတ်တွေမဟုတ်ဘူးလို့ဆိုပါတော့ဗျာအကြံပြောရင်နိုင်ငံရေးအပြင်သရံအတိတ်တွေသာရှိတယ်လို့ကျွန်တော်အဲ့လိုပဲအတိတ်တွေဖွင့်ရမယ်ထင်တယ်ဘာဖြစ်လဲဆိုတော့ဆိုပါတော့ဗျာအဲ့ဒီမှာသူတို့ပါကြတယ်ဥတည်ဥတော်သာသီကျွန်တော်ဆိုပါတော့ဗျာဒီသုံးဟာသူတို့မူရပါတီဖွဲ့စည်းစဉ်ကပါခဲ့တဲ့ပေါန်တာအင်္ဂလိပ်လိုပေါန်တာပေါ့ဗျာဒီချောင်းသူများစည်ရင်မှာပါခဲ့တဲ့အတွက်အခုအဖွဲ့အစည်းပြန်လုပ်တဲ့ခါမှာလဲသသမာသေးပေါ့ဗျာပါဝင်ခြင်းဖြစ်တယ်လို့ကျွန်တော်ပြောလို့ရပါတယ်ဗျာနောက်တစ်ခါဘူညာဝင်းတို့ဟာလားဦးဟာသာမြင့်တို့ဒေါ်မီဝင်းမြင့်တို့ဆိုတဲ့ဟာတွေကစီးစီအပစ်ခေါ်တာ2009ခုနှစ်ဒီသမာလ31ရက်နေ့မှာစီးစီတွေဖြစ်လာတဲ့ခေါင်းဆောင်အစ်စ်ကြီးအဲ့ဟာတစုပေါ့သောအစုတွေဖြစ်တဲ့ဂျန်နဲ့ခဏရောက်ပါတော့ဘယ်လိုဆိုလို့ရှိရင်သူတို့ထဲမှာအမျိုးသမီးတွေပါမယ်နော်လူငယ်တွေပါမယ်တိုင်းသားတွေပါမယ်ပညာတတ်တွေပါမယ်ပေါ့နော်အဲ့ဒီစုဟာသဘောပါလဲဆိုတော့နောက်ကိုဖွဲ့စည်းတဲ့အခါမှာသုံးဝင်လွတ်တော်တော်လောင်းများရွေးချယ်တဲ့အခါမှာဒီအသွင်သဏ္ဍာန်တို့ထင်ဟဆရာဖြစ်တဲ့နိုင်ငံရေးအသွင်သဏ္ဍာန်ဖြစ်တယ်လို့ပြောလို့ရတယ
်ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ကြားရပါပါဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလူငယ်သွေးသစ်တွေနဲ့ဆက်ပြီးတော့တည်ဆောင်နိုင်မှုအတွက်ကိုစူးစမ်းနေတယ်ပေါ့နော်အဲ့ဒီခါမှာဒီ88မျိုးဆက်ကြောင်းသားခေါင်းဆောင်တွေကိုလည်းဒီပါတီမှာပူးပေါင်းပါဝင်ဖို့စီရင်ဖို့ဆန္ဒရှိတယ်လို့ကြားနေတယ်အဲ့ဒါနဲ့ပတ်သက်လို့ဘဘတို့ဘာပြောနိုင်မလဲခင်ဗျအ
ဲ့ဒီခါတော့ကျွန်တော်မပြောပါဘူးခင်ဗျာဘာဖြစ်လဲဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်ပြောမယ်ဆိုရင်သမိုင်းကိုပြန်လာပြီးတော့ပြောနိုင်ပါတယ်ဒီဟာက1988ပါတီသူစတင်ဖွဲ့စည်းခြင်းအချိန်လေးကကျောင်းသားလူငယ်တွေဖြစ်တဲ့ဟိုကစတော်မင်းကိုနိုင်တို့ကိုကြီးတို့နော်ကိုမိုးသီးဇွန်တို့စတဲ့ခေါင်းဆောင်တွေဟိုကျွန်တော်ပါရီယိုကိုသူတို့တွေဝင်ရောက်လာမယ်ဆိုရင်ကျူးစုတယ်ဆိုတဲ့ဟိုလာရှိကြပါတယ်အဲ့ဒါကကျွန်တော်ဘယ်လိုမြင်လဲဆိုတော့1938ကာလတုန်းကဘုရားဝန်ဆန်တို့ဟိုကဟိန်းတို့ဘာလို့စတဲ့ကျောင်းသားခေါင်းဆောင်တွေဟာဒီတို့မှစီးဦးနေကိုခြေစုံပစ်ပြီးတော့ဝင်ငယ်ဘူးတဲ့အစင်လာရှိခဲ့ဘူးပါလေအဲ့ဒီအစင်လာမျိုးကိုဆက်လက်ပြီးတော့ကျွန်တော်တို့ကသင်ဆောင်ကြပါလေအဲ့ဒီချိန်ကာလတွေကကျွန်တော်ကျောင်းသားလေးနေနဲ့တော်သားစုဆိုရင်အများအတွေ့ဆုံးသကားပြောဆိုနောက်တော့ကျောင်းသားခေါင်းဆောင်တွေရဲ့ဒုက္ခရည်မှပြရပါလေကျွန်တော်ပါဝင်ပြီးတော့အကုန်လုံးလုပ်ရဲကျွန်တော်လည်းတပားလေးရှိနေတဲ့အချိန်ပဲသို့တော့အကြောင်းကြောင်းကြောင့်ပေါ့ဗျာ88တောင်ခေါင်းဆောင်ခဲ့တဲ့ကျောင်းသားခေါင်းဆောင်တွေဟာကျွန်တော်ပါတီတွေကိုပါဝင်ခြင်းမပြုနိုင်ခဲ့ဘူးပေါ့ဗျာအကြောင်းကြီးအများကြီးရှိပါတယ်ဆောက်ပါတော့အဲ့တော့အဲ့ဒီဘောကဒီနေ့ဒီကာလမှာလဲသူတို့ဒီဘောမျိုးရှိပါတယ်အဲကျွန်တော်ဒီဖွဲ့စည်းတဲ့ပုံဝင်လာမယ်ဆိုရင်ဘလူးဝဲမဟုတ်ဘူးနော်ကျွန်တော်တို့စူစူလူတဲ့ခန္ဓာသဘောဓာတ်ရှိတယ်လို့ကျွန်တော်ထင်တယ်ကျွန်တော်တယောက်နေနဲ့တော့ကျွန်တော်ပြောတိုင်ပါတယ်ခင်ဗျအ
ဲ့တော့ဘဘကြီးအခုဒီနိုင်ငံရေးအတွင်းသတင်းဆောင်တဲ့ဦးဆောင်သူအစုအဖွဲ့အနေနဲ့ပြောင်းလဲပြီးတဲ့အခါမှာပါတီရဲ့ဒီမူဝါဒရွယ်ချက်လုပ်ငန်းစဉ်တွေရောအပြောင်းလဲရှိသေးလားဘဘ
မရှိပါဘူးခင်ဗျမရှိနိုင်ပါဘူးတို့တော့ပေါ့ဗျာကျွန်တော်တို့ခေတ်ကနဲ့အလျောက်ပေါ့ဗျာပါတီဖွဲ့စည်းဖို့တို့ပါတီရဲ့မူဝါဒသဘောဓာတ်တို့ပါတီရဲ့ရွယ်ချက်တို့ပါတီရဲ့စီကံဥပဒေတို့ဆိုတာတွေအကုန်လုံးပြန်လဲပြီးတော့ကျွန်တော်ခေတ်ခါနဲ့ပြောညီသွားပေါ့ဗျာပြင်ဆင်ပြီးတော့ရေးဆွဲရမယ်ဟာတွေတော့ရှိတယ်ပေါ့ဗျာအဲ့ဒီဟာမှာဥမာနမူနာတစ်ခုပြောမယ်ဗျာဥမာဆိုပါတီရဲ့ရွေချက်ဆိုရဲအဲမှာဘာပါလဲဆိုရဲအနာရှင်ဆန်ရောသူရပါမများကိုဦးထမြင်တယ်ဆိုရဲသဘောထားမျိုးတွေပါတယ်ဗျာအဲ့ဒီသဘောထားမျိုးတွေဟာဥကတော့ဥမာဆိုတော့ဦးစိန်လေးလူဘာလို့လဲဒေါ်ဆန်းကြီးလူနဲ့အတော်ကိုအထင်ပြေးပြီးတော့ဟာလားဗရင်းပြူနေတဲ့ခါကျတော့ အဲ့ဒါဒီလိုသက္ကလမှုသုံးရင်လားမသုံးရင်လားဆိုတာလေးကတော့မသိဘူးဗျာဆွနိကမှာပေါ့ဥပမာကျွန်တော်အနေနဲ့ကတော့အဲ့ဒါရှင်သန်သံတော်အစိုးရများဆိုတာကဖြစ်ဆက်ဆက်မှာရှိနိုင်တာပဲဗျာစစ်အာဏာရှင်တွေကအာဏာရှင်စာနေတာမဟုတ်ဘူးဒီမိုစီအောင်းဆောင်တွေလည်းအာဏာရှင်စာနိုင်ပါလေအဲ့ဒါကြောင့်ကျွန်တော်ကတော့ဒီလိုရွေးချယ်မျိုးဆွဲဟာမျိုးတွေကတော့ကျွန်တော်ဆက်လက်ပြီးတော့ပါဝင်မယ်အတူတူအဲ့ဒီကနမူနာတစ်ခုပြောတာပါအဲ့လိုသက္ကလမှုများစပြီးတော့ဇလူတွေဆက်လက်ပြီးတော့ညီလိုက်သွားကြမယ်အဲ့လိုပဲကျွန်တော်သဘောရပါတယ်
ဟုတ်ကဲ့ပါပါကျေးဇူးပါပဲပါပါ
ဟုတ်ကဲ့ရပါ